ニュージーランドနိုင်ငံခရစ်စ်ချတ်မြို့ကမွတ်စလင်ဗလီနှစ်ခုမှလူ49ယောက်သေဆုံးခဲ့တဲ့အစုလိုက်ပြုံလိုက်ပစ်ခတ်မှုမှာအထူးကတရားခံဖြစ်သူကိုဒီနေ့ပဲရုံးထုတ်ပါတယ်။လူပြုံမျိုးသားရေးဝါဒီဖြစ်သူကိုယ်သူကြီးညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသားဘရန်တန်တာရန်ကိုလက်နက်ကင်ဆောင်နှစ်ယောက်ကခြံရံပြီးရုံးထုတ်ခဲ့တဲ့ခရစ်စ်ချတ်တရားခွင်မှာတော့တရားသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့ပါတယ်။ဒါတလို့အမှုတမှုနဲ့သာဆွဲချက်တင်ထားပေမဲ့တခြားအမှုတွေနဲ့လည်းဆွဲချက်တင်ကောင်းတင်နိုင်တဲ့အကြောင်းလဲတနည်းရှိသူကိုတရားခွင်ကနေပြန်ခေါ်သွားပြီးနောက်မှာပဲတရားစီရင်ကပြောဆိုလိုက်တာပါပူပေါင်းချက်စီသူတွေဖြစ်မတင်ကလူနှစ်ယောက်ကိုလည်းဖမ်းဆီးထားပြီးပတ်သက်မှုရှိမရှိနဲ့ပတ်သက်မှုတိုင်းတာတွေကိုသိနိုင်ဖို့ရဲတွေကစုံစမ်းစစ်ဆေးနေပါတယ်။ဦးကြီးချုပ်ဂျက်စင်နာအာဒမ်ကတော့နောက်ထပ်တက်ခိုက်မှုတွေကျူးလွန်မှုရှိနေချိန်မှာပဲတနသမားကိုအချိန်မီဖမ်းဆီးမိခဲ့တာဖြစ်တဲ့အကြောင်းဒီနေ့မနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ကြီးမားတဲ့အချမ်းဖက်တက်ခိုက်မှုကြီးဖြစ်နေတဲ့ဝန်ကြီးချုပ်ကပြောဆိုလိုက်ပြီးတနက်ကင်ဆောင်ခွင့်ဥပဒေကိုပြင်ဆင်မယ်လို့လည်းပြောပါတယ်။တနသမားမှာစီမီအော်တိုမက်တစ်တနက်နဲ့လည်းပါဝင်တနက်၅လရှိနေပြီးအားလုံးကိုတရားဝင်ဝယ်ယူထားတာဖြစ်တဲ့အကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။တနသမားနဲ့ပူပေါင်းချက်စီသူဖြစ်မတင်ကားသူတွေအားလုံးဟာနယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေကအချမ်းဖက်ဝါဒီတွေဖြစ်စောင့်ကြည့်ခန့်စင်းမှာဆက်သွင်းစင်းတွင်ကန်တာသူတွေမဟုတ်ကြောင်းလဲပြောဆိုကြတာပါ။အော်စတြေးလျဝန်ကြီးချုပ်စကော့တ်မော်ရစ်ကတော့တနည်းရှိသူသနသမားဟာလက်ရဆုံးအချမ်းဖက်ဝါဒီဖြစ်ရင်းညွှန်းပြောဆိုခဲ့ပါတယ်။မနေ့ကလူပေါင်းရာနဲ့ချီဝှက်ပြို့ဗလီတွေမှာရောက်နေတော့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုတော့သနသမားက Facebook လူမှုကွန်ရက်မှာတိုက်ရိုက်ပြသခဲ့တာပါ။မော်စင်တွေကိုရှုတ်ချထားပြီးရွှေပြောင်းချီချသူတွေကိုကျူးကျော်သူဖြစ်ဖော်ပြထားတဲ့စာမျက်နှာ84မျက်နှာပါဝင်တဲ့လူပြည်မျိုးသားရေးဝါဒကြီးညာချက်ကိုလည်း Facebook မှာပဲဖော်ပြခဲ့ပါတယ်။